ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာရာနဲ့ချီတဲ့အကြမ်းဖက်သမားတွေကရဲကင်းစခန်းကိုထောက်ဝိုင်းတာမျိုးဆက်ရှိနေတာကြောင့်လုံခြုံရေးကိုတိုးမြင့်ဆောင်ရွက်နေရတယ်လို့မြို့နယ်ရဲအရာရှိတအူးကပြောပါတယ်။မောင်တော်မြို့ပေါ်နဲ့စင်ချေဖုံးတဝိုက်မှာစာတင်ကျောင်းတွေပိတ်ထားလိုက်ရပြီးတော့ဈေးဆိုင်အတော်များများပိတ်ထားရတာကြောင့်လာမယ့်ရက်ပိုင်းအတွင်းအစာရေစာအတွက်စိုးရိမ်နေကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းစုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြထားပါတယ်ရှင်
။မောင်တော်မြို့နယ်မြင်းလွမြို့မှာဩဂုတ်လ26ရက်မနေ့9နိုင်လောက်ကဒေသခံမူဆလင်တွေသူတို့အိမ်တွေကိုသူတို့မီးရှို့ကြတာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေကနေမြေစိုးမိုးရေးတွားရောက်လုဆောင်စင်မှာဘင်္ဂလီအကြမ်းဖက်သမား150လောက်ကဓားတွေကန်ဆောင်ပြီးဝိုင်းဝန်းပိတ်ဆို့တဲ့အတွက်ပြစ်ခတ်ရှင်းလင်းခဲ့ရကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။တပ်မတော်နဲ့ရဲတပ်ဖွဲ့ကတည်ငြိမ်အေးချမ်းရေးဆောင်ရွက်နေတယ်ဆိုပေမဲ့မောင်တော်ဘူးသီးတောင်ရသေးတောင်ဒေသတွေမှာအခုချိန်ထိအခြေအနေတွေမငြိမ်သက်သေးပါဘူး။စနေနေ့မနေ့ပိုင်းတုန်းကမောင်နှမမြို့နယ်မြို့တကြီးရွာမှာအစွန်းရောက်အကျန်းဖက်သမားတွေကချောင်းမြောင်းပစ်ခတ်တာဖောက်ခွဲတိုက်ခိုက်တာတွေရှိသလိုကျွန်းပေါက်ပြုစုချောင်းဝရဲကင်းကိုလည်းအကျန်းဖက်အင်အား300ထက်မနည်းကလာဝိုင်းတာတွေရှိခဲ့တယ်လို့မောင်နှမမြို့နယ်ရဲအရာရှိကြီးတဦးက VOA ကိုပြောပါတယ်
။ဟိုဘက်မှာမြို့တကြီးပေါ့နော်။အဲ့မှာပဲမြို့တကြီးဘက်မှာဒီတမန်ရှိရေးဖွဲ့ကိုအကျန်းဖက်တွေကပစ်သေးဆိုတဲ့အကြောင်းပေါ့နော်။ဒီဘက်မှာပုံးထောင်တယ်လို့ကြားတယ်။ဒီဘက်မှာမောင်လေးရောတရက်ကင်းကိုသူတို့လာဝိုင်းနေကျွန်းပေါင်းပြုစုဆိုတဲ့လက်ချက်ဆောင်စခန်းကိုမနေ့မနေ့စလိုက်ကဆက်ဘက်တွေကဝိုင်းနေလို့ပြရတယ်။ဒီက400ကျော်လောက်ကြားတယ်ကို။အဲလုံကျော်ရဲ့ဘိုင်းတွေကတော့ကျွန်တော်မျိုးကညာလေးကျွန်တော်တို့ကိုယ်တိုင်အခုလုံးရဲ့ရှိပါတယ်
။အကျန်းဖက်သမားတွေရဲ့လန်ဒရာမိုင်းထောင်တိုက်ခိုက်မှုတွေကြောင့်ဒေသခံတွေစိုးရိမ်စိတ်ပိုတိုးနေပြီးနီးစပ်ရာလုံခြုံတဲ့နေရာတွေကိုပြောင်းရွှေ့ခိုးလုံနေကြတယ်လို့ပြည်ခံမျိုးပါတီမောင်နှောမျိုးနယ်လွှတ်တော်မှဦးထွန်းလှစိန်ကပြောပါတယ
်လက်မှာမိုင်းထောက်ပြပါတယ်ရှိတယ်သူတတားတွေမှာပေါ့နောက်ကျွန်တော်တို့ဒီလက်နဲ့မှာလည်းထောက်တယ်အဓိကတော့ရတာတော့တော်လေးတော်တာတော့မရှိဘူးကဒီကနေ့လည်းမှနမတဲ့တက္ကကားတို့ရေးတိုင်းတို့ကားတို့ဆိုတော့သူကိုွေးရတယ်အင်းလူကြီးဆိုရင်စကားတော့သူတားပါတယ်တနက်တည်းလည်းပါလာတယ်အုပ်စုလေးများတယ်ဆိုတော့ဒီဟိုတလုံးလုံးကလည်းသူတို့ကတ်လို့ရှိရင်တော့ဒီညာရတတက်ကမအကုန်လုံးဖုတ်ပစ်လိုက်တယ်ဆိုတော့ရှင်းတော့တော့သူတို့အသက်အနည်းရှိရပေါ့သူဟိုလက်ကျရအလေးကင်းနေနေလာချူက
ြအခုလိုရက်ဆက်အကျန်းဖက်တိုက်ခိုက်မှုတွေကြောင့်မောင်နှမမျိုးမှာဈေးနဲ့ကြောင်းတွေပိတ်ထားရတယ်လို့မောင်နှမမျိုးနဲ့ရဲအရာရှိကပြောပါတယ
်လက်ရှိနေတာကတော့ဈေးဆိုင်ကလည်းတိုင်းသားတွေရောဒီတွေရဲ့ဆိုင်တွေရောမဖွင့်ကြဘူးဟိုကတော့မနေ့ပိုင်းဈေးတရှင်လောက်ပဲရောင်းရဝေးကြတာပေါ့ဈေးမှလည်းတို့လူဆွဲရှိပါတယ်ဈေးမှလှေလေးပက်ကင်းနဲ့လုပ်ပေးတယ်ဟိုဖြစ်စဉ်ဖြစ်ပေါ်တဲ့ရကနှီးကြတော့လောဆယ်တော့ရှိရလေးနဲ့စားတော့ရဟိုရရှိကြတော့ဟိုခက်ခဲလို့ရှိလာတယ်ရုပ်တော့ယူစားတယ်ဒါပေမဲ့ကျောင်းတွေရောမျိုးတော်ကျောင်းတွေမဖွင့်ဘူးလင်းမလေးဈေးအိမ်ဆိုရင်ဖွင့်မဖြစ်ပါဘူ
းမောင်နှမအခြေအနေတွေဒီအတိုင်းဆက်ဖြစ်နေရင်လာမယ့်သတင်းပတ်အတွင်းအစာရေစာပြတ်တော့မှာကိုစိုးရင်ရာကြောင်းဦးထွန်းလှစိန်ကပြောပါတယ
်ကျွန်တော်မြင်လဲအခုကတော့ကုန်6ပြည်လောက်နဲ့စားနေကုန်စည်းမရှိတော့ဘူးကုန်စည်းဆိုတော့ငါးလို့တော့တခြားဟိုပါဘောဒီအမင်းမျိုးလို့ပါတော့မရှိတော့ကုန်ကျောင်းဆိုတော့ကျန်းနဲ့ဒီစားတယ်ဟိုအဲ့ဒါလောက်ပဲရှိတယ်ရှင်းလာမယ့်3လရဆိုတော့ကျွန်တော်တို့လည်းကျွန်တော်ကတကယ်ရှိလာကျွန်တော်တို့ကတော့နည်းနည်းဆက်သွယ်ရတာကတော့ဒီလိုမှတော့ဟိုရေကဆန်နေရှိတာပေါ့နော်ဈေးတွေရှိတယ်ဒီကြေကလည်းသလားစားနေကပြီးဖို့လိုတဲ့ဥစ္စာတွေရှိတယ်ပြင်စင်ရတယ်ဒီကြေ
ရကန်မြောက်ပိုင်းဒေသကအစွန်းရောက်အကျန်းဖက်သမားတွေဟာနေမြေသိမ့်ပိုက်လိုတဲ့ဆန္ဒနဲ့ဒီလိုတက်ခိုက်မှုတွေလှုပ်လာတာဖြစ်တယ်လို့မောင်နှောမျိုးနယ်ရဲအရာရှိကြီးကပြောပါတယ
်တို့သရှင်နဲ့တပိုင်နဲ့မှအစီမံချပြတော့မှလှုပ်တာနေမြေတခုလုံးပြင်းပြင်းလှုပ်တာပဲ
ဆရာတို့သတင်းကြိုရပါသလား
သတင်းတွေကြိုချရတယ်မရဘူးကြိုရရတယ်ဘာမရလဲဆိုသူတို့ကဘာသာရေးနဲ့ပတ်သက်လို့သူတို့တစိမ့်တဲ့တင်ရလဲဆိုမရဘူးကြိုရတယ်လည်းဥပဒေရတယ်မရတာများ
ဒီအခုအကျန်းဖက်တက်ခိုက်မှုကဒီဒေသခံဘင်္ဂလီတွေကလှုပ်တာလားဒါမှမဟုတ်ရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာတဲ့လူတွေကတိုက်တာလား
ဒေသခံဆိုတာကဒီမြေပူရဲကောင်လေးရှိတယ်ဒီကောင်အပြစ်နဲ့ဟိုရေစုံတစ်ခုခုနဲ့ဒီကထွက်ပြေးမလာတော့ဘူးအဲ့မှာပဲအဲ့ဘက်နေငါသက်ခံရဲပြန်လာတယ်အဲ့အဲ့လိုကြိုးပေါ့ရှောင်းတင်းနေပြီးတော့တစ်ခါလည်းငါပြန်တက်တယ်တစ်ခါလည်းငါဒီလိုဒီကပုဂ္ဂိုလ်ပဲပါတယ်လို့ပြရတယ်သူကအဲ့မှာပြန်နေကြတော့အဲ့လိုမျိုးသူတို့ပါတယ်လို့ပြောပြရတယ
်ဒီအကျန်းဖက်တက်ခိုက်မှုဖြစ်စဉ်ဖြစ်လာတော့တမ်းမတော်ကနေပြီးတော့ဟိုအင်အားတွေတပ်ပြီးတော့တိုးချလာမဲ့အနေအထားရှိပါလား ဟုတ်ကဲ့အခုလ25ရက်ညပိုင်းတုန်းကလေရသေးတော်မျိုးနဲ့အထက်နှမ်းရာအုပ်စုစင်အိုးကြီးရွာတွေကိုဘင်္ဂလီအကြံဖက်သမားအင်အား900လောက်ဝင်ရောက်ဖို့စူးစမ်းခဲ့တာကြောင့်ကြီးရွာသားတွေနဲ့လုံညုံကြီးတပ်ဖွဲ့ဝင်တွေကပြန်လည်ခုခံခဲ့ပြီးလက်ရှိမှာတက်မတော်စစ်ကြောင်းတစ်ခုတွားရောက်ပြီးလုံညုံကြီးဆောင်ရွက်ပေးနေကြောင်းတက်မတော်ကာကွယ်ဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။